မြန်မာစစ်ကောင်စီရဲ့အကြမ်းဖက်မှုတပ်ဖြည့်ယူဥပဒေနဲ့ဖမ်းဆီးထောင်ချခံရတဲ့သတင်းထောက်ဝန်နိုင်ဦးကိုလွှတ်ပေးဖို့ပရတင်အခြေစိုက်သတင်းသမဂ NUG အဖွဲ့ကတောင်းဆိုလိုက်ပါတယ်။ Channel Mandalay သတင်းဌာနသတင်းထောက်ချုပ်ဝန်နိုင်ဦးကိုအကြမ်းဖက်မှုဥပဒေနဲ့စစ်ကောင်စီကထောင်နှံငါးနဲ့ချမှတ်ထားတာပါ။မန္တလေးအိုးပိုထောင်မှာအကျဉ်းချနေတဲ့ဝန်နိုင်ဦးကိုလွှတ်ငင်းခွင့်ပြုဖို့အပြည်ပြည်ဆိုင်ရာသတင်းသမားများအဖွဲ့ချုပ် IFJ ကတောင်းဆိုခဲ့ပေမဲ့ဧပြီလထဲမှာရင်သူကိုထောင်နှံပြစ်ဒဏ်တွေချမှတ်လိုက်တာဖြစ်ပါတယ်။ဝင်းနိုင်ဦးရဲ့အမှုသွားအမှုလာနဲ့ပတ်သက်လို့အာဏာပိုင်တဲ့ဘက်ကအသေးစိတ်ထုတ်ပြန်တာမရှိသလိုအခြားဆွဲချက်၃ခုနဲ့အကြမ်းဖက်မှုဥပဒေဘလို့ပတ်သက်မှုရှိနေတယ်လဲဆိုတာကိုလည်းမသိရပါဘူး။ NUG အဖွဲ့ကလည်းမြန်မာနိုင်ငံတွင်းကစင်စာတိဖြတ်မှုအခြေအနေကိုအပြင်းထန်ပြစ်တင်ရှုံချကြောင်းနဲ့တည်င်းထောက်တွေရဲ့လုံခြုံရေးအတွက်အကာအကွယ်ပေးဖို့တောင်းဆိုထားတာပါ။လုံခြုံမှုမရှိတဲ့အနေအထားမှာလှုပ်ကန်နေကြရတဲ့တည်င်းထောက်အတော်များများလဲသူတို့အလို့ကြောင့်အဖမ်းခံနေကြရတယ်လို့လည်း NUG ကထောက်ပြထားပါတယ်။IFJ အဖွဲ့ကလည်းဝန်နိုင်ဦးရင်ဆိုင်နေရတဲ့ဆွဲချက်အလုံးချက်ချင်းရုပ်သိမ်းပေးဖို့နဲ့မြန်မာသတင်းထောက်တွေကိုတရားလဲလို့ဖမ်းဆီးနိုင်တဲ့ကြီးလေးပြင်းထန်တဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးဥပဒေကိုပြင်ဆင်ပြဋ္ဌာန်းပေးဖို့မြန်မာစစ်ကောင်စီကိုတိုက်တွန်းထားပါတယ်။နေစီမချာသတင်းထောက်များအဖွဲ့ RSF ရဲ့ထုတ်ပြန်ချက်အရဆိုရင်အာဏာသိမ်းကာလအတွင်းမြန်မာနိုင်ငံမှာအဖမ်းခံရသူသတင်းသမား195ဦးထိရှိခဲ့ပြီးတော့လက်ရှိမှာ59ဦးထိန်းသိမ်းခံရဆဲဖြစ်ပါတယ်။ဒီစီးအရဆိုရင်တော့မြန်မာနိုင်ငံဟာကမ္ဘာမှာတရုတ်နိုင်ငံပြည်ရင်သတင်းသမားဖမ်းဆီးခံရမှုဒုတိယအများဆုံးဖြစ်တယ်လို့ CPJ သတင်းသမားကာကွယ်ရေးကော်မတီကပြောထားပါတယ်။